နယူးဇီလန်နိုင်ငံကမီးတောင်ရှင်ဖြစ်တဲ့ White Island မီးတောင်ကျွန်းမှာဒီကနေ့နေ့လယ်ပိုင်းကရုတ်တရက်မီးတောင်ပေါက်ကွဲခဲ့လို့9ယောက်ထဲမှနေသေဆုံးပြီး20လောက်ထိခိုက်ဒဏ်ရာရသွားပါတယ်။နိုင်ငံရဲ့အဓိကကျွန်းကြီးတစ်ခုဖြစ်တဲ့ North Island ကျွန်းကြီးရဲ့ကမ်းလွန်မှာ White Island မီးတောင်တည်ရှိတာပါ။မီးတောင်မပေါက်ခင်မီးတောင်ဝါနာအထိကဘာလဲခီးတဲ့တချို့သွားကြည့်ခဲ့ကြပါတယ်။ပျောက်ဆုံးနေသူတချို့ရှိနေသေးတာမို့သေဆုံးသူတိုးလာနိုင်တယ်လို့နယူးဇီလန်ဒူရဲမင်းကြီးJohn Timms က Wellington မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မီးတောင်ပေါက်တဲ့ကျွန်းပေါ်မှာဘယ်နှယောက်အတိအကျရှိတယ်ဆိုတာမပြောနိုင်ပေမဲ့ဆယ်ကနန်းလောက်ရှိမယ်လို့ခန့်မှန်းကြောင်းဒူရဲမင်းကြီး Timms ကပြောပါတယ်။ပျောက်ဆုံးနေသူတွေဟာနိုင်ငံတကာကကမ္ဘာလှည့်ခီးတွေဖြစ်ကြပြီးတော့တချို့က Royal Caribbean တင်မောလိုင်းရဲ့ Ovation of the Seas ဇိမ်ခံတင်မောကြီးပေါ်ကဧည့်သည်တွေဖြစ်ကြတယ်လို့ပြောပါတယ်။ရဲရဲကူညီကယ်ဆယ်ရေးအတွေအနေနဲ့အဲ့ဒီနေရာသွားဖို့အန္တရာယ်ရှိနေစေဖြစ်တယ်လို့လည်းဒူရဲမင်းကြီးကပြောပါတယ်။အသက်ဘေးကလွတ်လာသူ18ယောက်မှအများစုကထိခိုက်ဒဏ်ရာတွေရခဲ့ကြပြီးတချို့ကမိလောင်ဒဏ်ရာဆိုးဆိုးဝါးဝါရထားကြပါတယ်။သူတို့ကိုအဲ့ဒီဒေသမှာရှိတဲ့စစ်ရုံတွေမှာကုသပေးနေပါတယ်။ဝါကာရီလိုဒေသခံတွေခေါ်ကြတဲ့ White Island မိလောင်ကျွန်းပေါ်မှာမိလောင်ပေါက်ချိန်တုန်းကလူ90လောက်ရှိမယ်လို့အရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကခန့်မှန်းပါတယ်။တောင် Pacific သမုဒ္ဒရာတွေက White Island မိလောင်ရှင်ကြီးဟာပင်လယ်ထဲကနေထိုးထွက်နေတဲ့ကျွန်းကြီးတစ်ခုလိုဖြစ်နေပြီးကမ္ဘာလှည့်ခီးတွေအသွားများကြတဲ့နေရာတစ်ခုဖြစ်ပါတယ်။